မြန်မာနိုင်ငံမှာရတားဆိုးရွားကိုဖယ်ရှားပြီးစစ်တပ်ကအာဏာသိမ်းလိုက်တဲ့လို့ရက်ကိုမကျေနပ်တာကြောင့်လမ်းမော်ထွက်ကန့်ကွက်ဆန္ဒပြသူတွေရှိနေပါတယ်။ရန်ကုန်မြို့မှာဆိုရင်လေဒီရက်ထဲမှာပဲတက်ကြွလှုပ်ရှားသူလူငယ်တချို့ဆန္ဒပြခဲ့ကြတာပါ။အပြည့်စုံကိုတော့ VOA မြန်မာပိုင်းသတင်းတောက်မေခါကပြောပြပေးသွားမှာပါ။တမရော်ကအာနာသိန်းနာကိုစန့်ကျင်ကန့်ကွက်တဲ့အနေနဲ့ဒီကနေ့ရန်ကုန်မြို့နေရာတချို့မှာတက်ကြွလှုပ်ရှားသူတွေတက္ကသိုလ်ကျောင်းသားတွေစုဝေးဆန္ဒပြခဲ့ကြပါတယ်။ဒီနေ့အစောပိုင်းရန်ကုန်စီးပွားရေးတက္ကသိုလ်ရှေ့မှာလူငယ်တချို့ရဲ့လှုပ်ရှားမှုမှာတော့စစ်တပ်ကအာနာသိန်းနာကိုကန့်ကွက်ကြောင်းလက်နက်အားကိုးတဲ့လုပ်ရက်ကိုစန့်ကျင်ကြောင်းနဲ့ငြိမ်းချမ်းတဲ့လှုပ်ရှားမှုတွေမှာပူးပေါင်းပါဝင်ကြဖို့တိုက်တွန်းတဲ့စာရန်တွေကင်ဆောင်ဆန္ဒပြခဲ့ကြတာပါ။ဆန္ဒပြပွဲမှာပါဝင်ခဲ့သူလူငယ်တအူးကတော့စစ်တပ်ရဲ့လှုပ်ရက်ကိုဝိုင်းဝန်းစန့်ကျင်ချဖို့တိုက်တွန်းသွားခဲ့ပါတယ
်။ကျမတို့ကတော့လုံးဝလက်မခံပါဘူး။ကျမတို့ရွေးတောက်ထားတဲ့အစိုးရကလည်းကျမတို့လက်ခံပါရစေ။နောက်ဝင်ထဲနေသူတို့ရဲ့ရန်နေရာမှာပါဝင်မဲ့ဝင်ထဲနေနေလေတတိရှိရှိနဲ့သူတို့တန့်ကျက်စီကျင်ပါရစေ။အားလုံးပူးပေါင်းပါဝင်ကြကြင်ပါရစေ။ကျမတို့ကနည်းနည်းလေးဖြစ်ပေမဲ့လည်းနိုင်ငံနေရာကနေရွေးတောက်ခံမျိုးသားလက်တော်ကိုနေရာလည်းလုံးဝမဲ့သူနေရာနဲ့သူကျမတို့ရဲ့ NDP သားတွေကလည်းမကျင်းတဲ့တောင်မကျင်းတဲ့အကြောင်းလက်မခံနိုင်အောင်လက်မခံနိုင်တဲ့အကြောင်းကိုဆန္ဒထုတ်ပေါ်ရမယ်လို့ထင်ပါတယ်ရှင်။ကျွန်မတာမန်ပြည်သူတယောက်ပါ
။ရန်ကုန်မြို့နယ်ကတကုံတက္ကသိုလ်ကျောင်းသားဝင်တယ်မှာလေကျောင်းသားတက်မကအဖွဲ့ဝင်တွေဆရာဆရာမတွေကကျောင်းဝင်အတွင်လှည့်လည်ဆန္ဒပြခဲ့ကြပါတယ်။စစ်အာဏာသိမ်းတာကိုလက်မခံကြောင်းဒီမိုကရေစီအစိုးရကိုသာအလိုရှိကြောင်းနဲ့စစ်အာဏာရှင်အလိုမရှိဆိုပြီးကြွေးကြော်ဆန္ဒပြခဲ့ကြတဲ့လှုပ်ရှားမှုကိုအချိန်မြင့်ဆောင်ရွက်ဖို့ရည်ရွယ်ထားတယ်လို့လည်းလှုပ်ရှားမှုမှာပါဝင်သူတဦးကပြောပါတယ်
။ကျွန်တော်တို့ပေါ့ဆန္ဒပြတယ်ဆိုတာကပြည်မရည်ရွယ်ချက်ရှိပါတယ်စစ်အာဏာရှင်ဆန့်ကျင်မှုရည်ရွယ်ချက်ပါဒါပါပဲ။ဟုတ်ပြောကျွန်တော်တို့ကဒါကတော့ကျွန်တော်တို့လှုပ်ရှားမှုတွေပေါ့ကျွန်တော်တို့ပါဝင်နောက်ရက်ပိုင်းကျောင်းတခြားတမကတွေပါလာမယ်အခုရန်ကုန်မှာရောမန္တလေးတို့မှာလို့တစုတစုနဲ့ဆန္ဒထုတ်ပေါ်တဲ့ဟာတွေရှိရပါအဲ့လိုမျိုးတွေများများလာပြီလုံခြုံရေးအခြေအနေကကျွန်တော်တို့ဟိုကျွန်တော်ပြည်သူတွေနဲ့ပြည်သူတွေကကျွန်တော်တို့ဘက်မှာရှိရဆိုရင်ကျွန်တော်လုံခြုံတယ်လို့ယူဆပ
ါဒီနေ့ညနေပိုင်းမှာပဲရန်ကုန်မှာရှိတဲ့ရေချောင်းတက္ကသိုလ်ကကျောင်းသားတွေကလည်းစစ်တပ်ကအာဏာသိမ်းတဲ့လုပ်ရက်ကိုစန့်ကျင်တဲ့လှုပ်ရှားမှုမှာပါဝင်လာကြပါတယ်မူလကကျောင်းဝင်းထဲမှာလှည့်လည်ဆန္ဒပြဖို့စီစဉ်ထားပေမဲ့ဝင်ခွင့်မရတာကြောင့်ပြင်ပမှာပဲဆန္ဒပြခဲ့ကြတယ်လို့လှုပ်ရှားမှုမှာဥဆောင်ပါဝင်သူတဦးကပြောပါတယ်
အော်ဟုတ်ကဲ့ကျွန်တော်တို့ကလေဒီဒီနေရာကတော့ကျွန်တော်ခမန်းကျေတော့နေရာလောက်ရှိနေတယ်ခင်ဗျာနေရာ300လောက်ရှိနေတယ်ခင်ဗျာအဲနောက်ပြီးတော့ဒီတက်ကတော့ကျွန်တော်တို့ဒီဒီရောက်လောက်ကဒီကိုဒီတော့ကျွန်တော်ကတော့ဒီအခုလက်ရှိအနာပေးမှုလက်မခံတဲ့အကြောင်းအဲ့ဒါကိုကျွန်တော်ကဖော်ထုတ်တယ်တခြားကျောင်းတွေနဲ့အတူတူပေါ့မယ်အခုလက်ရှိဆရာဖော်ထုတ်နေတဲ့တခြားကျောင်းတွေရှိတာပေါ့ဒီဆေးကျောင်းတွေရောက်ပြီးတော့ဟိုတခြားခြားကျောင်းတွေအတူတူရှိနေတဲ့အကြောင်းပြတာပေါ့နော်အဲဒါတော့ကျွန်တော်တို့ရောက်ပြီလဲဆိုတော့ဒီဒီအနာရှင်စနစ်နော်ဟို
စစ်တပ်အာဏာသိမ်းတဲ့လုပ်ရက်ကိုစန့်ကျင်တဲ့လှုပ်ရှားမှုတွေကိုအာဏာပိုင်တွေကတားဆီးဖို့ကြိုးပမ်းနေချိန်မှာပဲနေမျိုးတွေအထူးကန့်ကွက်ဆန္ဒပြတာတွေဆက်လက်ဖြစ်ပွားနေတာပါတနင်္လာနေ့တိုင်းတဝဲမှာလည်းတက္ကသိုလ်ကျောင်းသားတွေကဆန္ဒပြခဲ့ကြပါသေးတယ်ရန်ကုန်မြို့နေရာတချို့မှာလည်းစစ်တပ်အာဏာသိမ်းတာကိုစန့်ကျင်ပြီးရွေးကောက်ပွဲအနိုင်ရ NLD ပါတီကိုထောက်ခံကြောင်းပြသတဲ့တင်ကေတအဖြစ်အနီရောင်မိုးပြန်ပူပေါင်းလှုပ်တင်တာတွေလည်းလှုပ်ဆောင်ခဲ့ပါရှင်